မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရရွာအေဂျင့်တည်ငြိမ်မှုရှိရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်တွင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာနိုင်ငံအကျိုးစီးပွားကိုအခြေခံပြီးအာဆီယံနိုင်ငံခေါင်းဆောင်တွေရဲ့အကြံပြုချက်တွေကိုအလေးထားစဉ်းစားပြီးမှဖြစ်တယ်လို့စစ်ကောင်စီရဲ့မနေ့ကရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့24ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပထမဆုံးချိန်တရားဝင်ထုတ်ပြန်ချက်ပဲဖြစ်ပါတယ်။အစည်းအဝေးအပြီးအာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာပါရှိတဲ့အချက်၅ချက်ကိုတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူး။ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနောဘူဂနာနဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်တို့အာဆီယံအစည်းအဝေးအပြီးဂျကာတာမှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောလိုက်တဲ့တရက်ထဲမှာပဲစစ်ကောင်စီရဲ့ထုတ်ပြန်ချက်ထွက်လာတာပါ။အထူးကိုယ်စားလှယ်နဲ့စစ်ကောင်စီခေါင်းဆောင်တို့ဘာတွေဆွေးနွေးခဲ့လဲဆိုတာကုလသမဂ္ဂဘက်ကရောစစ်ကောင်စီဘက်ကပါထုတ်ပြန်တာမရှိပါဘူး။အာဆီယံစည်းဝေးကိုတရုတ်နိုင်ငံကကြိုဆိုပြီးမြန်မာနိုင်ငံမှာတင်းမာမှုလျော့ပါလာအောင်အားလုံးပါဝင်တဲ့အာဆီယံပုံစံအစည်းအဝေးကနေလမ်းကြောင်းစတင်ပြလိုက်တာဖြစ်တယ်လို့ရန်ကုန်မြို့တရုတ်တန်ယုံကသူတို့ Facebook မှာမနေ့ကအကြေးထားပါတယ်။ရုရှားဆိုရကတော့မြန်မာနိုင်ငံပြည်ထောင်စုကိုမြန်မာလူထုကိုယ်တိုင်ဖြည့်ရှင်းတာမျိုးလိုလာတယ်လို့တနင်္လာနေ့ကပြောပါတယ်။ဒါအပြင်အကြသားပြည်သူတွေတည်ဆုံးတရားရအောင်လုပ်တဲ့လိုရတွေကိုပြင်းပြထန်ထန်ရှုတ်ချကြောင်းမြန်မာအရေးကိုရုရှားကသိကိုစိုးရိမ်နေကြောင်းနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုတရားကြီးဆိုင်ဆောင်ကြည့်လာနေကြောင်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတော်တွေကိုပြောခဲ့ပါတယ်။ဒီတော့ဒီမှာပဲအမေရိကန်သမ္မတအောင်ဘရက်အိုဘားမားကသမ္မတဘိုင်ဒန်အစိုးရနဲ့သဘောထားတိုက်ဆိုင်တဲ့နိုင်ငံတွေကမြန်မာစစ်တပ်အပေါ်တန်ခတ်အရေးယူမှုတွေချမှတ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအားထုတ်တဲ့လူရက်တွေကိုသူ့အနေနဲ့ထောက်ခံတယ်လို့တနင်္လာနေ့ကထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။